မြန်မာနိုင်ငံမှာနိုင်ငံတကာသတင်းအေဂျင်စီတစ်ခုဖြစ်တဲ့ Reuters သတင်းဌာနရဲ့မြန်မာသတင်းတောင်နှစ်ဦးဖမ်းဆီးခံထားရတဲ့အခြေအနေကိုဗြိတိန်အနေနဲ့အလွန်မဲ့စိုးရိမ်မကင်းဖြစ်မိကြောင်းဗြိတိန်နိုင်ငံသားဝန်ကြီး Boris Johnson ကမနေ့ကြတာပတိနေ့ကပြောကြားခဲ့ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့ကိုရောက်ရှိနေတဲ့ Mr. Johnson ဟာဂျပန်နိုင်ငံသားဝန်ကြီး Taro Kono နဲ့တွေ့ဆုံပြီးပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းရခိုင်ပြည်နယ်အကြောင်းသတင်းရေးသားနေသူတွေဖမ်းဆီးခံရမှုနဲ့ပတ်သက်လို့မြန်မာအစိုးရကိုအခုလိုဝေဖန်ပြောဆိုခဲ့ပါတယ်။
We have already expressed our grave concerns to the Burmese government, to the government in
the Myanmar. The people of Myanmar are the ones who are facing the consequences of their actions. They are the ones who are facing the consequences of their actions. They are the ones who are facing the consequences of their actions. They are the ones who are facing the consequences of their actions. They are the ones who are facing the consequences of their actions. They are the ones who are facing theစောင့်တရမှာဖြစ်ကြောင်းပြောဆိုသွားတာဖြစ်ပါတယ်အလားတူဥရောပပါလီမန်ဥက္ကဋ္ဌအန်တိုနီယိုတာဂျနီကလည်းမြန်မာနိုင်ငံမှာရိုက်တာသတင်းတောင်နှစ်ဦးလုံးကိုအ мян ဆုံးလွှတ်ပေးဖို့နဲ့သတင်းလွတ်လပ်ခွင့်ကိုအကာအကွယ်ပေးဖို့ဥရောပထိပ်သီးညီလာခံအတွင်းပြောကြားခဲ့ပါတယ်ရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေတွေကိုအဓိကစုံစမ်းရေးသားနေသူတွေဖြစ်ပြီးသူတို့နှစ်ဦးကိုဒူရဲမှုမိုးရံနိုင်ရက်တက်ချက်ကြီးခင်မောင်လင်းတို့နဲ့အတူအင်္ဂါနေ့ကဖမ်းဆီးခဲ့ပြီးမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်အဥပဒေနဲ့အာဏာပိုင်တွေဘက်ကဆွဲချက်တင်ထားတာဖြစ်ပါတယ်ရှင်